ကျေးတော်ရှင်ဆရာတော်ရှင်ဒီမြတ်ဒီဖျာယနေ့ည1385ခုနှစ်တပေါက်မပြည့်ကျော်6ရက်2024ခုနှစ်မတ်လ30ရက်စနေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥမျိုးငိမ်ဒေါ်အေးအေးမြင့်တမီနေမျိုးအေးသာသူရိအေးမိသားစုကိုခန့်မတ်တိရီအောင်ဒေါ်အုံမာတင်ဒေါ်ခင်ထွေးလအောင်ချမ်းသာဥကြော်မင်းနယ်ဒေါ်ဝိအိတ်တင့်သာအာကာမင်းနယ်မိသားစုဦးအောင်မြတ်စိုးဒေါခင်တစ္စာရန်ကုန်မြို့ဒေါ်နန်းဝင်တီတာဦးမိသားစုဦးဝင်းနိုင်ဒေါ်ညိုညိုဆန်းမိသားစုဒေါ်အေးအေးငိမ်ခိတ္တ USA ဖခင်ကြီးဦးကြောင်အားမှထား၍ဦးအောင်သူဒေါ်နော်မိုးမြင့်မိသားစုဦးထင်လင်းအောင်ဒေါ်ဖြူဝင်းငယ်သာမြင့်မြတ်အောင်မိသားစုကိုအောင်မြင့်မြတ်မအေးမြတ်ပိုင်မိသားစုဦးတင်ထွန်းဒေါက်တာတင်းတင်းနွယ်ရန်ကုန်မြို့ဒေါက်တာကျော်ထွေးဒေါက်တာဆိုးဆိုးကြီးတာအောင်ညာပိုင်တမီတက်လျားဆံမိသားစုဒေါက်တာကေခိုင်ထွန်းတာလင်းထက်ကျော်ကောင်းတန့်ကျော်မင်းတန့်ကျော်မိသားစုဒေါက်တာဦးကိုကိုဒေါခင်ညွန့်ညွန့်မိသားစုဦးကျော်ဝင်းဒေါခင်မြတ်မြတ်မိသားစုဦးမမောင်တာမိသားစုဦးဇော်မိုးလွင်ဒေါခင်မာကျော်ဆိုးတမီဖြူတီရီလွင်မိသားစုဦးမျိုးတန့်ဒေါက်ကေဒီခိုင်မမီဒေါက်တာပိတ်စန္ဒာမျိုးမိသားစုဥမောင်အေးဒေါ်မိုးတန်တာတမီဧကရီထက်မောင်တာဇွဲဟိန်မောင်မိသားစုကိုပိုင်စိုးမအီပွင့်ဖြူမိသားစုဖခင်ကြီးဦးကျော်ဝင်းအားယေစု၏ဒေါ်ခင်မာကျူမိသားစုကိုထူးနိုင်ဦးမတိန်ကြီးလှိုင်တာမောင်လင်းရောင်နီဦးမောင်မင်းရောင်နီခန့်မိသားစုမိခင်ကြီးဒေါ်တန်းမြတ်နဲ့တမီမကေတီထွန်မိသားစုကွယ်လွန်သူဖခင်ကြီးဥမမောင်နဲ့မိခင်ကြီးဒေါ်ကြည်ကြီးဆွေတို့အားယေစု၏တမီမတ်ဒေဝါမိုးမြေမောင်နှင်းဖုံးပြေနဖတ်တော်မိဘများအမှုထား၍ကိုရဲထက်အောင်မာငင်းငင်းသူတို့၏မင်္ဂလာလက်ထက်အထိတ်မှတ်အလူဖခင်ကြီးအယံဘရူဝါမိခင်ကြီးဒေါ်ရီရူမဘီနပန်းမနီမမန်းကလျာတို့အားယေစု၏မဘေဘီမမဒူနီကိုပါဘူးဆရာဦးဥမြင့်ညွန့်အောင်မနိုင်မထွေးမောင်နှမတစုဥကြော်တူ60ပြည့်နှစ်မွေးနေ့လူပြည့်စူပေါင်းစင်ကျင်းပပလုတ်အပ်သောအွန်လိုင်းဓမ္မသတင်းဆက်လင်ပြီကျေးတော်ရှင်ပမောက်ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချင်းပြေသနာတော်မူပါယံကြားပြည့်တော်ကျေးတော်ဆုံးဥခ၍ရိုသေစွာလျှောက်ထားအပ်ပါသည်ဖျာ
ထောင်းတုံးရာရှိစက်ကားကုနေတပေါက်လာပြီကျော်6ရက်2024ခုနှစ်မတ်လ30ရက်စနေနေ့နိုင်အွန်လိုင်းမှာဟောကြားအပ်သောဓမ္မနုဒ္ဓတိဘာဝနာနှင့်တရားကုန်တော်6ပါးအပိုင်3တရားဒေသနာတော်ဒီနေ့အကလိကောဆိုတဲ့အကလိကကုံမှုစပြီးတော့ကုံမှုစပြုပြီးတော့ရှင်းပြတရားကုန်တော့6ပါးတဲ့ကပထမနေ့ကသက္ကတကုံဒုတိယနေ့ကသန္ဓေတိကောဆိုတဲ့ကုံအခုဒီနေ့တော့အကလိကောဆိုတဲ့ကုံမှုစတ္တမီတို့အရာဓမ္မဗုဒ္ဓဟောကြားမတရားသည်အကာလိကောမိမိဖြစ်ရာချိန်၌သာလင်အကွာချက်ချင်းအကျိုးပေးခြင်းညောင်မယွင်းမှန်စွာစောင့်ဆိုင်စရာချင်းခါမရှိတော့တရားဖြစ်ပါ၏ယသောယဟောရတရားတွေမှာအဓိကကဒီတရားမှာမဲ့လေးပါဆိုတဲ့သောတပတိမဲ့တဂရကမိမဲ့အနာကမိမဲ့ရတမဲ့ဆိုတဲ့မတရားမဲ့ဆိုတာအကုသိုလ်ပဲကုသိုလ်ဆိုလို့ရှိရင်ဒုက္ခဝိပါကဆိုရဲကောင်းတဲ့အကျိုးထုတ်လို့တာ မက်ကလည်းကုသိုလ်ဖြစ်သည့်အတွက်ကြောင့်ကံတရားပဲအဲ့ဒီကံတရားကဖို့ဆိုတဲ့အကျိုးထုတ်လို့တယ်လောကီကုသိုလ်တွေကြတော့လောကီဝိပ္ပဆိုတဲ့အကျိုးတရားတွေကိုဖြစ်စေတယ်အဲ့တော့မက်ကုသိုလ်အဲ့ဒါကိုညင်ညွန်တာဒါကြောင့်မလို့ဓမ္မောဘုရားဟောကြားမတရားသည်ဒီအလကာဒီကောဆိုတဲ့ကုန်နဲ့ပတ်သက်လာတဲ့အခါမှာတရားဆိုတာမဲ့လီပါကိုပဲယူရမယ်လို့ဒီလိုဆိုထားတာနော်တခြားအရာယူမဲ့ဆိုရင်တော့အလျော်တော့ယူလို့တော့ရမယ်ဒါပေမဲ့လို့တိုက်ရိုက်ကတော့မဲ့လီပါနဲ့ပဲပူသက်ဆိုင်ဓမ္မောဘုရားဟောကြားမတရားသည်အကာလီကောမိမိဖြစ်ရာအချိန်၌သာလင်မယွင်းမှန်စွာမိမိဖြစ်ရာအချိန်၌သာလင်မကွာချက်ချင်းအကျိုးပေးခြင်းကြောင့်မယွင်းမှန်စွာစောင့်ဆိုင်စရာချိန်ခါမရှိသောတရားဖြစ်ပါ၏မကုသိုလ်ဆိုတာကျန်တဲ့ကုသိုလ်တွေလိုအချိန်ဆောင်ပြီးတော့မှအကျိုးပေးတာမဟုတ်ဘူးချက်ချင်းအကျိုးပေးတယ်လို့ဒီလိုပြောလို့တာနော်လောကမှာချက်ချင်းဖြစ်တယ်ဆိုတာအဲ့ဒါမှရှားတယ်ကော်ဖီတောက်ချင်းတော့မှပဲပြီးနှစ်ပိုင်းလောက်တော့ဆောင်ရအောင်ရေနှွေးမတည့်ရသေးဘူးဆိုရင်ရေနှွေးစုတည်တရားဆောင်ရမယ်ဆိုင်မရင်တော့အဖေတခွက်လို့မရင်တော့ချက်ချင်းရောက်မှာမဟုတ်ဘူးစောင့်ရသေးတယ်ချက်ချင်းကြီးရတယ်ဆိုတော့လောကမှာရှာတယ်အချိန်တစ်ခုတော့ပေးရတယ်တမင်စားခြင်းနဲ့ဆိုင်မစားစားကိုယ်ိမ်မစားစားကိုယ်ိမ်မဆိုရင်ချက်ပြီးပြုတ်ပြီးအစင်းနဲ့မရှိရင်ပြင်းစင်းနေတဲ့အချိန်တစ်ခုစောင့်ရလိမ့်တမင်မွေးပြင်းနေတဲ့အချိန်တစ်ခုစောင့်ရှောက်ရတယ်စောင့်ရမှာကော့သမင်းဆိုင်သွားစားပြတော့လေသူပြင်းနေတဲ့အချိန်ပိုင်းတကူတော့ဆောင်းအောင်အဲ့တော့ချက်ချင်းကြီးရတဲ့ဆိုတော့လောကမှာရှားတယ်ဒီနေ့မှာစကလုံးလေးကိုအိဗယ်မှတ်တာဟုတ်ကာလီကနဲ့အကာလီကကာလီကဆိုတာဆောင်းဆိုင်ရမယ့်အချိန်တကူရှိတယ်ကာလိကစောင့်ဆိုင်ရတဲ့အချိန်ရှိတယ်အချိန်ချင်းကွာခြားတဲ့ကာလရှိတယ်အကာလိကဆိုတာစောင့်ဆိုင်ရမယ့်အချိန်မရှိဘူးလို့ဒီလိုဆိုလို့တယ်ဒီနေ့မှာအသုံးနှစ်ခုရှိသေးတယ်ကာလိကနဲ့တန်ဋ္ဌိကဆိုတဲ့စကားလုံးသုံးနာရှိတယ်တန်ဋ္ဌိကဆိုတာယခုဘဝမှာရရှိတဲ့အကျိုးတန်ဋ္ဌိကလက်တွေ့ရတဲ့အကျိုးကာလိကဆိုတာနောက်ဘဝမှာရတဲ့အကျိုးလို့အဲ့လိုခေါ်ရတယ်ရှိတယ်နော်တဏှိတိကဆိုတာခုဘဝရနိုင်တယ်ကာလိကဆိုတာနောက်နောက်ဘဝတွေမှာရတယ်အဲ့ဒါလို့အကျိုးပေးတဲ့အချိန်ဆိုတာကွဲပြားချက်နာမှုရှိတယ်လောကီဖြစ်တဲ့ကာမဝဆရာကုသကံတို့ဆိုရတဲ့ဟာလက်ရှိဘဝမှာအကျိုးပေးတာရှိတယ်တချို့ကံကြတော့ဒီဘဝရဲ့သေသည့်ချက်မဲ့မှာအကျိုးပေးတာရှိတယ်ဥပပိစာဝေဒနိယကံလို့ခေါ်တယ်တချို့ကံကဒုတိယဘဝတော့အကျိုးမပေးသေးဘူးဒုတိယဘဝသိဆုံးပြီးတဲ့နောက်တတိယဘဝကစပြီးတော့အလင်းသင်းတဲ့အချိန်ခါနိဗ္ဗာန်ရသည့်အထိအတွင်မှာအကြောင်းညညတဲ့ကမှာအကျိုးပေးတယ်အပရာပရိယဝေဒနိယကံလို့ခေါ်တယ်လုံးဝအကျိုးမပေးတော့တဲ့ကံကြတော့ဟောတိကံဟောတိဆိုတာ expire ဖြစ်သွားတော့ပြောတာကံတရားနဲ့ expire ဖြစ်သွားတဲ့ကံမျိုးတွေရှိတယ်လက်ရှိဘဝမှာအကျိုးပေးတဲ့ကံကအကျိုးမပေးတော့ဘူးဆိုရင်ဟောတိကံဒုတိယဘဝမှာအကျိုးပေးရမယ့်ကံကအခွင့်မသားလို့အကျိုးမပေးရဘူးဆိုရင်ဟောဒီကံဖြစ်တယ်။တတိယဘဝကစပြီးတော့နိဗ္ဗာန်ရသည့်အတွင်းမှာ ရမယ်ကံဆိုလို့ရှိအကျိုးမပြီးတော့ဘူးယန္နာဖြစ်လို့အကျိုးမပြီးရတော့ဘူးဆိုလို့ရှိရင်အဟောတိကံဖြစ်သွားတယ်အချိန်ကလိုက်အကျိုးပေးတာဒါကြောင့်လောကီကနေဟာကာလိကလို့ခေါ်တယ်အခုမှန်ကုသိုလ်ကြတော့ကာလိကမဟုတ်ဘူးအကာလိကအဲ့ဒါလို့အချိန်ဆောင်စရာမလိုဘူးဒီကုသိုလ်ဟာအခုလုပ်ပြီးအဲ့ဒီကုသိုလ်ပြီးတာနဲ့တိုက်ရိုက်ကျုပ်ပြီးတော့ချက်ချင်းကျုပ်ပြီးတယ်လို့အဲ့လိုဆိုလို့တယ်ဒါကြောင့်မို့ဓမ္မောဘုရားဟောကြားမတရားသည်အကာလိကောမိမိဖြစ်ရာချိန်၌သာလင်သူဖြစ်တဲ့အချိန်မှာပဲအကျိုးတခါတည်းထုတ်လိုက်တာစောင့်ဆိုင်ရတယ်မလို့သူဖြစ်လိုက်တာနဲ့အကျိုးထုတ်ပြီးသားဖြစ်တယ်တချို့ကြတော့တပြိုင်နဲ့ထုတ်တာတောင်ရှိတယ်သူကတော့တပြိုင်နဲ့တော့မဟုတ်ဘူးမိုမင့်ဆိုတဲ့အခွင့်ခဏလေးတော့ကွာသေးတယ်တပြိုင်နဲ့ထုတ်တဲ့ကံတော့မဟုတ်ဘူးနော်သို့တော့ကုသကံဖြစ်ပြီးတာနဲ့တပြိုင်နဲ့အကျိုးဖြစ်တာဖြစ်နေတုံတော့မထုတ်ဘူးဖြစ်ပြီးတာနဲ့ထုတ်တယ်ဖြစ်နေတုံအကျိုးထုတ်တဲ့ကံမျိုးကြတော့သဟာသဒပစ္စည်းလို့ခေါ်တယ်နော်သဟာသဒဘွန်တူကေသာအတူတူဝပေါ်တာဖြစ်နိုင်ပါမလားလို့ပြည့်ကြည့်လို့ရှိရင်ဘွန်တူကေသာဆိုတာဘွန်တူကေသာဆိုတာဖျောင်းနိုင်မိလေးထွန်လိုက်ထွန်လိုက်တဲ့အခါမှာမိတော်လေးပေါ်လာတာနဲ့အလင်းရောက်ပါတယ်အလင်းရောက်ကမိတော်ကအလင်းရောက်မဟုတ်ဘူးမိတော်ကတခုအလင်းရောက်ကတခုမိတော်ကိုကြည့်ပြီးအလင်းရောက်မိတော်ပေါ်မှာအလင်းရောက်ဆိုဖြစ်တာနော်အဲ့ဒါကြတော့ဒီဖျောင်းနိုင်မိတော်ကလေးသည်အလင်းရောက်ကိုချက်ချင်းဖြစ်စေတယ်အဲ့ဒါကြတော့သဟာသဒပွန်တူကေတာအတူတူကအကြောင်းနဲ့အကျိုးသည်အတူတူဖြစ်လာတာလို့ပြောတာအခုမက်ဆေ့ချ်ကြတော့ဘာလို့ဆိုရင်အကြောင်းနဲ့အကျိုးအကြာမှာနော်အချိန်တစ်ခုခြားနာတာမရှိဘူးအကြောင်းပေါ်ပြီးတာနဲ့တပြိုင်အကြောင်းပေါ်ပြီးတဲ့နောက်မှာအကျိုးကစက်တိုက်လိုက်လာတယ်ဒီလိုဆိုလို့လည်းပေါ့နော်အဘိဓမ္မာသဘောနဲ့ပြောလို့ရှိရင်တော့ process ဆိုတာရှိတယ်ဖြစ်စဉ်တစ်ခုရှိတယ်နော်ဖြစ်စဉ်တစ်ခုပါနဲ့ပါနဲ့မရမနဲ့ဆိုရင်နိုင်လက်တံလေးတစ်ခုကြည့်လိုက်နိုင်လက်တံလေးကိုကြည့်လိုက်လို့ရှိရင်နိုင်လေးကအတံပေးပြီးတော့သွားနေတာနော်စက္ကန့်တစ်စက္ကန့်မီနောက်တစ်စက္ကန့်တစ်စက္ကန့်မီနောက်တစ်စက္ကန့်ဖြစ်စင်တခုအားလို့အဲ့ဒါလို့ပဲစိတ်အစင်အားလည်းပဲရှစ်စိတ်ဖြစ်ပြီးနောက်စိတ်ကရှစ်စိတ်ချုပ်သွားမှနောက်စိတ်ကပေါ်တာသို့တော့စက်တိုက်ပဲစက်တိုက်ဆိုတော့ခဏတော့ချားတယ်ကာလတော့မချဘူးဒီ process တခုတည်းမှာပဲစက်တိုက်ဖြစ်လာတယ်လို့ပြောတာအကြောင်းနဲ့အကျိုးကြတဲ့မှာစောင့်ဆိုင်ရတဲ့ကာလမရှိဘူးအကြောင်းဖြစ်ပြီးလို့အကြောင်းချုပ်သွားတာနဲ့တပြိုင်နဲ့အကျိုးကစက်တိုက်လာတာအဲ့ဒါကိုဆိုလို့တယ်အကာလိကောဆိုဟုတ်အကြောင်းအကျိုးနှစ်မျိုးကြာမှာတီးကြအချိန်တစ်ခုရှိလို့ရှိရင်ကာလိကအဲ့ဒီလိုအကြောင်းနဲ့အကျိုးတရားမှာအကြောင်းတရားဖြစ်ပြီးတဲ့နောက်မှာဟုတ်အကျိုးပြီးတဲ့အချိန်ကနောက်မှရောက်လာတာဒါကြတော့အကလိကကြတော့အကြောင်းနဲ့အကျိုးကြမှာကွဲပြတ်ချန်တာမရှိဘူးအနန္တရာပစ္စည်းလို့စက်တိုက်လာတာအဲ့တော့အဘိဓမ္မာသဘောအရာပြောမယ်ဆိုလို့ရှိရင်မက်ဆေ့ဖြစ်မယ်ဆိုရင်ရှေ့ကပါလေးဖြစ်တော့စောစိတ်ခုနှစ်ခုရှိတယ် စတဲ့ဖြစ်သွားတာတစ်ခုချုပ်တစ်ခုလာတယ်တစ်ခုချုပ်တစ်ခုလာတယ်အဲ့ဒါမဲ့ပရိကမ္မဆိုရဲစောပြီးတဲ့ကဥပစာရဆိုရဲစောနောက်ပြီးတော့အနုလောမဆိုရဲစောပြီးရင်ကုတ္တရူဆိုရဲစောအဲ့စောလေးစုဟာစက္ကန့်ပိုင်းပဲပရိကံပရိကမသောချုပ်သွားတယ်ချုပ်သွားတာနဲ့တပြိုင်နဲ့ဥပ္ပစာရသောဖြစ်လာတယ်ဥပ္ပစာရသောချုပ်သွားတာနဲ့ဟောအနုလောမသောအနုလောမသောချုပ်သွားတာနဲ့ကုတ္တရူဆိုသောကုတ္တရူချုပ်သွားတာနဲ့မက်ဆိုတဲ့သောဖြစ်လာတယ်မက်ချုပ်သွားတာနဲ့နောက်ကဖူဆိုတဲ့သောချက်ချင်းဖြစ်လာတယ်အဲ့ဒီမနဲ့ဖို့ကြမှာအခြားကာလတစ်ခုမချဘူးတရားတော်မချဘူးမဖြစ်ပြရနဲ့ဖို့စိတ်အားချစ်ချင်းဖြစ်လာတယ်အဲ့ဒါကြောင့်မလို့တရားတော်မချလို့အချိန်တစ်ခုစောင့်ဆိုင်ရတာမျိုးမဟုတ်ပဲနဲ့ဖြစ်စဉ်တစ်ခုထဲမှာမပြီးရင်ဖို့ဆိုတဲ့အကျိုးတန်းပြီးတော့အကျိုးပေးတာဖြစ်တယ်ဒါကြောင့်မလို့အကလိကောသောဆိုင်တဲ့အခြေမရှိဘူးအခုမက်ကုတုဖြစ်တယ်မက်ကုတုချုပ်ပြီးတာနဲ့တပြိုင်နဲ့ဖို့ဆိုတဲ့အကျိုးကချက်ချင်းပေါ်လာတယ်အဲ့ဒါကိုဆိုလို့ရအာကာလိကဆိုနော်အဲ့ဒီအာကာလိကဆိုတဲ့မတရားရဲ့ကုန်ကြီးဟာတခြားတရားတွေနဲ့ဘဒုပဲနဲ့ထူးထူးခြားခြားဖြစ်တယ်မက္ကာကုတုဖို့ကဝိပ္ပေမက္ကာအကြောင်းဖြစ်တဲ့ကုတုဖို့ကအကျိုးဖြစ်တဲ့ဝိပ္ပကစောင့်ဆိုင်ရမလို့ပဲနဲ့မပြီးတာနဲ့ဖို့ချက်ချင်းတရောက်လာတယ်အဲ့ဒါဆိုလို့တယ်နော်တခြားလူတွေဟာတခြားကိစ္စတွေမှာတော့စောင့်ရတယ်မစောင့်လို့မရတရားပင်ဆိုင်ခြင်းနဲ့တည့်တိစားခြင်းဆိုရင်နော်တည့်စီဆိုင်တည့်သီးသည့်အောင်ဆောင်ဆိုင်ရတယ်ငါပြောပင်ဆိုင်လည်းပဲငါပြောသည့်သီးသည့်ချီအောင်ဆောင်ဆိုင်ရအခုကအခုလုတ်ပြီးတော့အခုအကျိုးရတယ်လို့ဆိုလို့တယ်နော်အဲ့ဒါကိုအကလိကဒါဟာတကယ်ထူးခြားချက်ပဲယသဗျာတရားတော်ဟာအကြောင်းနဲ့အကျိုးပဲအဲ့တော့ပရိကံဥပ္ပစာနုလုံကုတ္တပုသူတို့လည်းပဲအနန္တရာပစ္စည်းမဟုတ်ဘူးလားဟုတ်တယ်သို့တော့သူတို့ကထုတ်လို့တဲ့အကျိုးမဟုတ်ဘူးဆိုပါစို့ပရိကံပြီးရင်ဥပ္ပစာရဥပ္ပစာရပြီးရင်နုလောမအနုလောမပြီးရင်ကုတ္တပုဆိုတဲ့စောလေးမျိုးဖြစ်လာအဲ့ဒီစောလေးကရှိသောကအကြောင်းတရားနောက်သောကအကျိုးလို့ပြောတာမဟုတ်ဘူးသို့သောအနန္တရာပစ္စည်းရာကြတော့အကြောင်းအကျိုးခွဲလို့ရတယ်သို့သောသူကထုတ်တာမဟုတ်ဘူးအခွင့်ရေးပေးတာသာဖြစ်တယ်နော်ရှိကလူကယာတုတခုဆိုတာဆိုရှိကလူကအနာယူမှနောက်လူတက်လို့ရအနန္တရာပစ္စည်းသဘောကအဲ့ဒါသူထုတ်တာမဟုတ်ဘူးသူကဖယ်ပေးလိုက်တယ်ရှိကလူကဆင်းပေးလိုက်တာနဲ့နောက်လူတက်တာအဲ့ဒါအနန္တရပစ္စည်းသူထုတ်တာမဟုတ်ဘူးအခုမနဲ့ဖို့ကြတော့အဲ့လိုမဟုတ်ဘူးမက်ကတကယ်ကိုထုတ်လို့တဲ့အကြောင်းတရားမက်မရှိရင်ဖို့ဆိုတာမရှိမက်ကအခုသူဖို့ကဝိပ္ပသူထုတ်တာအနန္တရတတိတွေမကဘူးအကြောင်းနဲ့အကျိုးတွေဖြစ်တယ်ဒါကြောင့်မို့လို့အကလိကောမက်ဆိုတဲ့ကုသတရားဟာမိမိချာမဲ့၌ချိန်ဆောင်ဆိုင်စရာမလိုပဲနဲ့အကျိုးတရားကိုထုတ်လို့လို့အကလိကောဆိုတဲ့ရည်ချင်းရှိတာသူတခုပဲရှိတယ်။နော်။ဇဏတွေကအခွင့်ပေးတာတော့ပဲဖြစ်တယ်သူတို့ထုတ်တာမဟုတ်ဘူး။သူတို့ဆိုလို့အကြောင်းဆိုတာနှစ်ခုရှိတယ်။ producing cause ဇဏကအကြောင်းထုတ်လို့တဲ့အကြောင်း supporting condition လို့ခေါ်တဲ့ထောက်ကူပြုတဲ့အကြောင်းအဲ့ဒီမဲ့မက်ကဖို့ထုတ်တယ်ဆိုတော့ producing cause ပဲဗတ်ဟုတ်သူကြောင့်ဖို့ဖြစ်ရတာအဲ့လိုဆိုလို့လေအဲ့တော့ မစိတ်သည်မိမိချုပ်တာနဲ့တပြိုင်နဲ့အချိန်ကာလမချာပဲခြောက်ွက်မှုမပြုပဲနဲ့ဖိုးစိတ်ကိုထုတ်တယ်ဒါကြောင့်မို့မက်ဆိုတဲ့တရားသည်အကာလိကအဲ့လိုဆိုလို့လေအကာလိကအချိန်မဆိုင်ရပဲနဲ့အကျိုးရတယ်ဒါကြောင့်မို့လို့တရားကိုတရားကုံတော်ကိုအယုံပြုတဲ့အခါမှာအကာလိကဆိုတဲ့ကုံဟာအခုအကြောင်းတရားဖြစ်ပြီးတော့အခုကြိုးတရားရတယ်ဆိုတာဟာလောကမှာမရှိသလောက်ရှားတယ်မဖြစ်နိုင်ခုနပြောသလိုကော်ဖီတောက်ဖို့တောင်းအချိန်နှစ်ခုယူရမယ်စောင့်ရမယ်နော်ကော်ဖီတောက်ချင်တာတောင်းအချိန်နှစ်ခုယူစောင့်ရမယ်အခုအကြတော့အဲ့လိုစောင့်တယ်ရမလို့ဘူးချက်ချင်းကြိုးရအဲ့ဒါကိုပြောတာအကာလိကအဲ့တော့အကာလိကနဲ့ပတ်သက်လာတဲ့အခါတရားကမတရားပဲကောင်းအောင်မတရားကိုပဲရည်ညွှန်းနေဉာဏ်နဲ့တရားတွေမပါဘူးဒါကြောင့်အကာလိကဗုဒ္ဓဟောကြားမတရားသည်အကာလိကမိမိဖြစ်ရာအချိန်၌သာလင်သူဖြစ်တဲ့အချိန်မှာပဲမကွာချက်ချင်းအကျိုးပေးခြင်းကြောင့်ကုသကံကအခုလိုအခုကျိုးပေးတာမရှိတာနော်အဲ့တော့အကျိုးပေးခြင်းကြောင့်မယွင်းမှန်စွာဆောင်ဆိုင်စရာချိန်ခါမရှိတော့တရားဖြစ်ပါလေအကာလိကနော်အဲ့တော့မတရားကိုညှင်းညွန့်ပြီးတော့အကာလိကကုံကမနေပတ်သက်တဲ့ကုံတစ်ခုတရားအလုံးနဲ့မဆိုင်ဘူးတပြင်းတရားတွေနဲ့မဆိုင်ဘူးသောတပတိမေတ္တဂရကမိမေအနာဂတ်ပြိမေရတမေဆိုတဲ့မေတ္တိပါနဲ့ပဲဆိုင်နေလို့ဒီလိုမှတ်ရမယ်ကဲနောက်ကုနောတကူကအေဟိပတိကောအေပတိကကိုအကြောင်းကိုပြောရအောင်အေဟိပတိကပုခွဲလိုက်ရင်เอหิปัตตะอิกาเอหิสระลาบาไผขอราลาบาปัตตะจีสัมมาลาจีสัมมาลูกเรยทุสนะอเปยปะจินะสุลาลาลาติบาลาจีสัมลาจีสัมเนขอจาเรลิลาสระเลบาเตเรจีบาสระเลบาเนาะทุรุจัจจะด้วยลาลาติบาจีเลบาโอลุเปียวจาအဲ့ဒီလိုပြောတဲ့စကားဟာလောကမှာအလွန်ထူးဆန်းတဲ့အရာသာပြောလို့ရတယ်။ယိုးနေတဲ့အရာကိုဘယ်သူမှမပြောင်းဥပမာမေမွေကဖားမြူရာဆိုတာသဘာဝပဲ။အဲ့ဒါမျိုးဘယ်သူမှမပြောင်းဖားကမွေမျိုးနေတဲ့ဆိုရင်ဒါအထူးဆန်းလို့ပြီးပြမှာပဲ။လာကြည့်ပါ။လို့ဆိုအဲ့တော့ဒီเอหิปฏิกาสเอหิปัตตะลาวาจีสัมมาตุပြောတိုက်လောက်အောင်ထူချရတဲ့တရားမြတ်စွာဘုရားဟောတဲ့တရားတွေအဲ့လိုထူချရတယ်လို့ပြောတာဓမ္မောဗုဒ္ဓဟောကြားလောကုတ္တရာတရားသည်ဒါကြတော့မက်တင်မကဘူးလောကုတ္တရာတရားအလုံးကိုပြောတယ်เนาะလောကုတ္တရာတရားဆိုတာမက်လေးပါဖူလေးပါနိဗ္ဗာန်ဘဂဝတ္တရကိုပါလို့ခေါ်တယ်မေလီပါဖူလီပါနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားသည်အေဟိပတိကောတကယ်ရှိပြီးတံပူကြည်သဖြင့်ရှင်ဤရှင်ဤရှင်သာအစွေတော်ဟုသမျှလာကြကြည်ကြဖိတ်ခေါ်ပြလိုက်တော့တရားဖြစ်ပါပြီအဲ့တော့လောကုတ္တရာတရားဟာကြည်လိုက်မယ်ဆိုလို့ရှိရင်သူကရိုးရိုးတရားမဟုတ်အမတမဖြစ်တောင်ဖြစ်ခဲ့နော်လူတိုင်းမှလည်းဖြစ်နိုင်တာမဟုတ်ဘူးတကယ်ထူးခြားအောင်မြင်ပေါ်ရတဲ့ပုဂ္ဂိုလ်တွေသာဖြစ်တာဒါကြောင့်မို့အဲ့ဒီလောကုတ္တရာတရားမဲ့လေးပါပဲဖြစ်ဖြစ်ပို့လေးပါပဲဖြစ်ဖြစ်နိဗ္ဗာန်ပဲဖြစ်ဖြစ်အဲ့တရားတွေဟာတကယ်လည်းရှိတယ်တကယ်သိနိုင်တဲ့တရားဖြစ်တယ်အဲ့ဒါကတခုမရှိတာဆိုတာပြလို့မရဘူး ရှိမှပြလို့ရတကယ်ရှိပြီးတော့တံပိုးကြည့်မှတယ်တကယ်ရှိပြီးတော့တံပိုးကြည့်မှလို့လူတယောက်ဟာအာရပါရကိုယ့်ရဲ့မိတ်ဆွေတွေကိုလာစမ်းမှလာကြပါကြည်ကြစမ်းမှလို့ဖိတ်ခေါ်ပြီးတော့ပြလိုက်တဲ့တရားဖြစ်တယ်တေရဆုလို့ပဲနော်လောကုတ္တရာတရားရဲ့ထူးခြားမှုကသမန်တရားတွေနဲ့မတူဘူးတဲ့လာပါကြည်လေပါတို့ဖိတ်ခေါ်ပြလိုက်တယ်ဘာကြောင့်ဖိတ်ခေါ်ပြလိုက်တာတော့ဆိုရင်တကယ်ရှိလို့ဖိတ်ခေါ်ပြတာမရှိတာဖိတ်ခေါ်ပြရင်အလိမ့်ညဖြစ်မှာပေါ့တကယ်ရှိတာရဲ့တမိုးကလည်းကြည်တယ်အဲ့ဒီနှစ်ခုကြောင့်ဖိတ်ခေါ်ပြဖိတ်ခေါ်ပြတကယ်ရှိတဲ့အမှန်တရားဖြစ်ရမယ်နော်တန်ဖိုးရှိရမယ်တန်ဖိုးရှိုံနဲ့မကဘူးမြင်လိုက်ရရင်ပြည်သူရဲ့စိတ်နှလုံးနဲ့မှကျင့်နဲ့နေတဲ့ဘူးခံစားရအဲ့လိုသုံးချက်တို့ပြောလို့ရထင်ရှားရှိတဲ့တရားလည်းဖြစ်ရမယ်တံပိုးကြည့်တဲ့အရာရင်လည်းဖြစ်ရမယ်မြင်လိုက်တဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာရှင်ပြဝန်သာသွားတဲ့အရာလည်းဖြစ်ရမယ်ဟောအဲ့ဒါကိုဖိတ်ခေါ်ပြီးတော့ပြလိုက်တဲ့တရားဆိုတာပဲတရားတော်ဆိုလောကုတ္တရာတရားတဲ့ဟောဒါကြောင့်မို့အေဤပတိကောနဲ့ပတ်သက်ပြီးတော့တမောဗုဒ္ဓဟောကြားလောကုတ္တရာတရားသည်ဧပတိကောတကယ်ရှိပြီတံပိုးကြည့်သဖြင့်ရှင်ဤရှင်စရာအစွေတော်ဟူသည်မြတ်လာကြရှင်ဤရှင်ပြအစွေတော်ဟူသည်မြတ်လာကြကြည်ကြဖိတ်ခေါ်ပြရသောတရားဖြစ်ပါပေ၏အဲ့လိုအဓိပ္ပာယ်မှတ်ရမှာဖြစ်တယ်နော်ဒါကအေဟိပတိကောဆိုရဲကောမြတ်စွာဘုရားတော်တဲ့တရားတွေကလေညတစ်ခုမှမပါဘူးတကယ်အမှန်တရားတွေရှိတရားတွေကိုဟောတာဖြစ်တယ်လက်တွေ့ကျင့်ရင်လက်တွေ့သိနိုင်တဲ့အရာတွေဖြစ်တယ်တို့ဒီလိုဆိုလို့ပဲပေါ့ဒါကအေဟိပတိကောကုန်နဲ့ပတ်သက်တာနောက်တစ်ခုကဩပနိယကကုန်ဩပနိယကစာဒီတရားကြတော့ကိုယ်စိတ်တဲ့ရောက်အောင်ထိသွင်းထားလိုက်တာဒါလည်းလောကုတ္တရာတရားပဲတခြားတရားတွေမဟုတ်ဘူးဓမ္မဓမ္မဗုဒ္ဓဟောကြားလောကုတ္တရာတရားသည်မလေးပါဖူလေးပါနေပါဒီတရား၉မျိုးသည်ဩပနိယကောအပြစ်ကင်းစင်ပုပင်တော့ကမဖြစ်ရအောင်အဲ့ဒီတရားတွေအားယင်းနဲ့ရောက်လာလို့ရှိရင်အပြစ်ကင်းစင်တယ်ပုပင်တော့ကမဖြစ်တော့ဘူးငြိမ်းချမ်းတယ်ကျင့်ဆောင်ချက်ချင်းနှလုံးသွင်းဖို့တို့သွင်းပို့ဆောင်တဲ့တော့တရားဖြစ်ပါပြီလောကုတ္တရာတရားကိုယင်းနဲ့ရောက်သွားပြီဆိုရင်ပုပင်တော့ကပြောက်သွားတယ်နော်အပြစ်ကင်းစင်တဲ့ပုပင်တော်ကလေးပျောက်သွားတယ်။အဲ့ဒါကြောင့်မလို့အပြစ်ကင်းပြီးတော့ပုပင်တော်ကဖြစ်ဖို့အတွက်လောကုတ္တရာတရားကိုကိုယ်ရင်နဲ့နှလုံးနဲ့ရောက်အောင်ပို့ဆောင်ပေးတတ်တဲ့တရားဖြစ်တယ်လို့ပြော။စောစောရောက်စောစောကောင်းနေ။အမြန်ဆုံးရောက်ရင်အမြန်ဆုံးကောင်းနေ။ကိုယ်ရင်နဲ့နှလုံးနဲ့ရောက်ရင်ရောက်တဲ့အချိန်မှာပဲပုပင်မှုတွေကင်းစင်တယ်အပြစ်ကင်းစင်တယ်တော့ကဆိုတာမဖြစ်ဘူးဒါကြောင့်မို့လို့ရင်နဲ့နှလုံးနဲ့ရောက်အောင်ပို့ဆောင်တဲ့တဲ့နဲ့တရားဖြစ်စာပေချမ်းကဘယ်လောက်ထိဆိုတာဆိုတာတော့ဆိုလို့ရှိရင်လူတယောက်ဟာသူ့ဝတ်ထားတဲ့အဝတ်ပြီးလောက်နေပြီးလောက်နေလို့အဲ့ဒီအဝတ်ငိမ့်အောင်ကြိုးစားနေငိမ့်တတ်နေကြာလိမ့်မယ် ဝတ်တာတဲ့ဦးမီလောင်တာတောင်ညိမ့်မနေနဲ့ကောင်းမှုမီလောင်နေရင်လည်းညိမ့်မနေနဲ့ကောင်းမီလောင်တာလောင်မစေအဝတ်မီလောင်တာလောင်မစေကိုယ်ရင်နဲ့တရားအရင်ရောက်အောင်ကြိုးစားလို့အဲ့လိုတောင်းပြောတယ်နော်တပါးကြောင့်ဒီလိုပြောတော့ဓမ္မူကြီးမလို့ပြောတာရင်နဲ့ရောက်ရင်ရောက်တဲ့အချိန်ကစပြီးတော့ဘုရင်တော်ကလည်းအေးသွားတယ်။ဒါကြောင့်ကိုယ်ရင်နဲ့အမြန်ရောက်အောင်လှုပ်ဆောင်ပေးရမယ့်တရားလို့ဒီလိုဆိုလိုတာနော်။အရေးတကြီးလို့ပါလို့ပြောလို့တာခဏ။ဥပမာအနေနဲ့ပြောတာနော်။ပစုံမီလောင်နေတောင်းလောင်းပါစေ။ဒီတိုင်းထားလိုက်ပါ။ကောင်းမီလောင်နေတောင်းလောင်းပါစေဒီတိုင်းထားလိုက်ပါ။ကိုယ်ရင်နဲ့မှတရားရောက်အောင်အရင်ကြိုးစားလိုက်ပါလို့ဒီလိုဆိုလို့ရတော့အဲ့ဒါကြောင့်မို့ဩပနိယိကောရှင်တဲ့နှလုံးနဲ့ရောက်အောင်ချက်ချင်းပို့ဆောင်ပေးတတ်တဲ့တရားဖြစ်ပါလေဒါကတရားတော်ရဲ့ဂုဏ်ကြီးတစ်ခုပဲအဲ့တော့မြတ်စွာဘုရားတရားတော်ဟာကြားနာလိုက်တာနဲ့ပဲတချို့ဟာပူပင်တော့ကလေးညိမ့်သွားတယ်တရားကြားလိုက်ရတာနဲ့ပူပင်တော့ကလေးညိမ့်သွားတယ်လိုင်နာကျင့်သုံးလိုက်မယ်ဆိုရင်ကိုယ့်ရဲ့အသိဉာဏ်တွေတိုးတက်လာတယ်ရှင်နဲ့နှလုံးနဲ့ရောက်လာပြီဆိုရင်ပူပင်တော့ကလေးရောကြသွားတယ်အဲ့တော့အစဗျာတရားတော်ဟာလို့ထီရောက်တယ်လို့ဒီလိုဆိုလို့တယ်အဲ့ဒီမှာလည်းထပ်ခွဲလိုက်မယ်ဆိုရင်မတရားကနိဗ္ဗာန်ကိုပို့ဆောင်ပေးတတ်လို့ဩပနိယဖိုးတရားကပို့ဆောင်ပေးအပ်လို့ဥပနိယဖိုးနဲ့နိဗ္ဗာန်ကပို့ဆောင်ပေးအပ်တာနိဗ္ဗာန်ရောက်အောင်ပို့ပေးတာသူကပို့မက်ကပို့တာနော်ဖိုးနဲ့နိဗ္ဗာန်ကိုရောက်အောင်ဖိုးနဲ့နိဗ္ဗာန်ကြတော့ပို့ခံရတယ်လို့ဆိုလို့မတရားကဖိုးနဲ့နိဗ္ဗာန်ကိုကိုယ်ရင်နဲ့ရောက်အောင်ပို့ဆောင်ပေးတတ်တယ်မေယမဖူနဲ့နိဗ္ဗာန်ကိုရမှာအဲ့ဒီနိဗ္ဗာန်ကိုပြောတာဩပနိယိကောရှင်နဲ့နှလုံးနဲ့မှာချက်ချင်းရောက်အောင်ပို့ဆောင်နိုင်တဲ့တရားလို့ဒါတရားကုန်တော့တခုပဲနော်နောက်ဆုံးတစ်ခုကပစ္စတံဝိရိတ္တပါခိုးတမောဘုရားဟောကြားလောကုတ္တရာတရားသည်ဝိညူဟိထူချာအသည့်ပညာရှိပုဂ္ဂိုလ်များသာလျှင်ပစ္စတံဝိရိတကောကိုယ်တိုင်ရညာကိုယ်တိုင်သိနိုင်သောတရားသာဖြစ်ပါ၏ကိုယ်ရတာကိုယ်ပဲသိလို့ရမယ်ပစ္စတာဆိုတာကိုယ်ရတဲ့တရားကိုယ်သိတယ်နော်ကိုယ်ဟာကိုယ်သိနိုင်အဲ့တော့ဒီနေရာမှာလည်းပဲလူတိုင်းသိနိုင်သလားဆိုမသိနိုင်ဘူးပညာရှိမှသိနိုင်တယ်သမန်ပုဂ္ဂိုလ်တွေလက်လံမမီဘူးတဲ့ပစ္စတံဝိရိတဘောပစ္စတဆိုတာအတိတိဒါတော့ဟုတ်တာပေါ့ပါစားစားကိုရှာဘောရောက်တဲ့အတိသူများပြောတာနဲ့မတူဘူးလေကိုရဲ့အတိတကူဟာကိုပဲခံစားနားလေတယ်သူများတွေခန္ဓာနာလေဘူးစားမရှိနိုင်ကိုတိရာကိုရဲ့ခန္ဓာကျဲပဲအဲ့တော့ဒီတရားဟာလည်းပဲလောကုတ္တရာတရားဟာလည်းပဲထူးခြားတဲ့အသိပညာရှိတဲ့ပုဂ္ဂိုလ်တွေသာလဲကိုကိုယ်တိုင်ကျင့်သုံးပြီးတော့ကိုကိုယ်တိုင်ရတဲ့တရားကိုကိုကိုယ်တိုင်မဲ့ခန္ဓာနာလေတယ်လို့ဒီလိုဆိုလို့နေနော်ပညာမရှိရင်တော့မသိဘူးတဲ့အဲ့တော့ဘုရားဟောကြားတဲ့တရားတွေဟာသမန်တရားတွေပုံပဲနဲ့လောကုတ္တရာတရားတွေရဲ့အကြီးအသေးဟာအခုလိုထူးခြားတယ်အထူးသဖြင့်ဒီမှာသောခတကြတော့လောကီလောကုတ္တရာပရိယတ္တိတရားပါထည့်သွင်းထားတယ်တဏိဋ္ဌိကောအနေစာပြီးတော့ပစ္စတံဝိရိတဘောထီအောင်ကလောကုတ္တရာတရားနဲ့ပဲသက်ဆိုင်တယ်အစင်မြင့်တရားတွေကိုပြောတယ်နော်တရားကုန်တော့6ပါအဲ့ဒါကိုဘုရားရှိခိုးနေတဲ့အသုံးချမယ်ဆိုရင်တန်သ တခါတာအစပစ္စတံဝိရိတ္တပအဆုံးချိန်အောင်ကြည်ညာဂုံ၆ပါးနဲ့လွန်စွာထင်ရှားထူမြတ်တရားကိုအဟံတန်တရားဝမလွတ်လွတ်လာ၍အမတာကြီးမျောဖရာတော်ဤတော်သည်ဝဏမိကုန်းတော်ကြီးမှန်တရလွမ်းလျက်ရွှင်လန်းကြည်သာရှိခိုးကြောပါ၏ရှင်ဗျာတရားကုန်းတော်၆ပါးနဲ့ပတ်သက်ပြီးတော့အဲ့တော့ဒီတရားကုန်းတော်၆ပါးကိုယသဗျာကဘာလို့ဟောရလဲဘာတွေဟောရလဲလို့ဆိုလို့ရှိရင်ဓမ္မနုဒတိဘာဝနာကမ္မထံအာထုဖို့ဟောတာဓမ္မနုဒတိတရားရဲ့ကိုယ်ကိုအာယုံပြုပြီးတော့ကိုယ်ရဲ့နှလုံးထဲမှာကမ္မထဘာဝနာပွားများအာထုတဲ့တတိအတွက်ဒီကုံတော်တွေကိုဟောတာယရဏသုံးမှကြတော့တဆက်ကသုံးမှကြတော့ကြောက်ရွံ့ထိတ်လန့်ပြီးတော့နေရင်လည်းပဲတရားကုန်တော့အာရုံပြုလို့ရတယ်လို့ခေါ်ထားတယ်နော်ကြောက်တဲ့ပုဂ္ဂိုလ်တွေသူစိတ်ကြောက်ရင်သိရဲ့ကြောက်သိရဲ့ကြောက်တဲ့ပုဂ္ဂိုလ်တွေအရာကိုအာရုံပြုလို့ပြောတာနော်အဲ့တော့တခြားနေရာမှာတော့မြတ်စွာဘုရားကကုန်းတော်ဘုရားနုဒတိကမ္မထံဓမ္မနုဒတိကမ္မထံပွားဖို့အတွက်ဟောတာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့မဟာနာမဆိုတဲ့ဘုရားကြီးကတပည့်တော်တို့ဘယ်လိုနေရင်အကောင်းဆုံးနေတာဖြစ်မလဲဆိုပြီးတော့ရှောက်တာရှောက်ဘူးတယ်။အဲ့လိုရှောက်တဲ့အခါမှာမြတ်စွာဘုရားကဘုရားကုန်းကိုအာယုံပြုပြီးတော့နေတရားကုန်းကိုအာယုံပြုပြီးတော့နေသံဃာကုန်းကိုအာယုံပြုပြီးတော့နေကိုတိလာကိုကိုနှလုံးသွင်းပြီးတော့တတိယပြီးတော့နေနတ္တိရဲ့ကိုကြီးနဲ့ကိုမရှိတဲ့ကုန်းကြီးကိုနိုင်ရှင်လေးလာပြီးတော့ဒေဝတာနှုတ်တတိအနေနဲ့နေကိုစွန့်လူတဲ့ကိုလူခဲ့တဲ့အနာကိုအယုံပြုပြီးတော့နေလို့ဆိုပြီးတော့ကမ္မထံဘာဝနာတွေဟောပေးခဲ့တယ်။ဟုတ်ဘယ်လိုနေရင်ကောင်းသလဲဆို။အဲ့ဒီဘဝမှာနေနေထိုင်နေရတဲ့ဒီကုန်းလေးကအယုံပြုရမယ့်ကုန်းလေးလို့သူတို့ဆိုလို့တယ်။အဲ့တော့ရနိုင်တဲ့အကျိုးကျေးဇူးကပါလေ။နော်တရားကုန်းကိုအယုံပြုတယ်ကိုယ်တိထားတဲ့တရားအဲ့တော့အဲ့ဒါနဲ့ပြောမယ်ဆိုရင်နော်ပုထုဇဉ်နေနေနဲ့လည်းပဲဓမ္မနုဒတိဆိုပွားလို့ရအဲ့တော့ပုထုဇဉ်နေကအဲ့ဒီတရားကိုမသိသေးတဲ့အခါမှာတော့မှန်းဆပြီးတော့ဒီကုံလေးကိုအာရုံပြုလို့ရမယ်အရိယပုဂ္ဂိုလ်တွေကျတော့လုံးဝသိသွားပြီသိသွားတဲ့ကုံကိုအာရုံပြုပြီးတော့ပွားလို့ရမတိသေးရင်မန်စာကြည်ညိုတိပီးရင်လက်တွေကြည်ညိုမရောက်ဘူးရင်တွေးကြည့်တယ်ရောက်ပြီးတဲ့နေရာကျတော့ပြန်တွေးတယ်ရှေရကုန်ဘုရားကြီးမဖူးဘူးတဲ့ပုဂ္ဂိုလ်ကတွေးပြီးတော့ဖူးတယ်ဖူးဘူးတဲ့ပုဂ္ဂိုလ်ကတော့ကိုတွေးခဲ့တဲ့ဟိုပြန်တွေးတာအဲ့လိုတော့ kwa မှာပေါ့နော်အဲ့တော့ဘယ်လိုအကျိုးရလဲအခုတရားကုန်လေးကိုသိအောင်လို့သွားခါတော့ဘဂဝတဓမ္မောသန္တိတိကောအကာလိကောဧပတိကောဩပနိကောပစ္စတံဝိရိတဘောဝိညုဟိတရားကုန်တော့6ပါးတရားကုန်တော့6ပါးလုံးပဲဖြစ်စေတပါးစီပဲဖြစ်စေနှလုံးသွင်းစဉ်ရင်တရားရဲ့အရေးချင်းတွေကိုစဉ္ညသုံးသက်နေလို့ရှိရင်ဘာဖြစ်လဲဘယ်လိုကြိုးရလဲတရားကုန်နေကိုစဉ်းစားနေတဲ့အခိုက်မှာဆိုရင်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးအဲ့ဒီအချိန်မှာဒါလုံးဝသိကြတယ် တရားကုန်ကိုအာရုံပြုစဉ်းကျင်နေရင်တော့ဘာလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးတရားလို့ဆိုရက်တရားကုန်မှမပဲစိတ်ဟာတဖြောင်းနေတရားကိုအာရုံပြုပြီးတော့အတွေ့စိတ်တရားဖြစ်ပေါ်ပြီးတော့နေတယ်ဒါအကျိုးကျေးဇူးပဲအဲ့ဒါလို့တို့တရားကုန်မှအာရုံပြုပြီးတော့အတွေ့စိတ်တွေဖြစ်လာတဲ့အခါမှာဘာဖြစ်လာတော့ကိုယ်စိတ်ထဲမှာဝန္တာကြည်နူမှုပိတိဖြစ်လာတယ်နော်ဝန္တာကြည်နူတဲ့ပိတိဖြစ်လာတဲ့အခါမှာကိုယ်ရောစိတ်ရောငြိမ်ချမ်းသွားတယ်ကိုယ်လည်းငြိမ်ချမ်းတယ်စိတ်ကလည်းငြိမ်ချမ်းတယ်ကိုယ်စိတ်ငြိမ်ချမ်းသွားလို့ရှိရင်စိတ်ချမ်းသာမှုကိုယ်ချမ်းသာမှုရပါစိတ်ချမ်းသာတာနဲ့တပြိုင်နဲ့စိတ်ကတည်ငြိမ်သွားတယ်တမာတိဖြစ်သွားတယ်အဲ့လိုတည်ငြိမ်သွားတဲ့အခါမှာတမာတိရလာတဲ့အခါမှာပါဠိပြောက်သွားလို့ဆိုရင်ကပ္ပကုံအာယုန်နေနဲ့ပျော့ပါလို့တဲ့စိတ်ကပ္ပကုံအာယုန်နဲ့ပတ်သက်ပြီးတော့စိတ်ထဲမကြည်မညာတဲ့စိတ်เนาะကာမိသန္တဆိုတဲ့နိဝရဏပြပါတာဆိုတဲ့နိဝရဏအဲ့ဒါဒီပြောက်ပါတယ်ဣနာပိဋ္ဌစိတ်ပါဝင်စားမှုမရှိပဲစိတ်တက်ကြတာနော်တွန့်ဆုတ်တာမဖြစ်တော့ဩဒိသကုက္ကုသစိတ်လေးလွင်နာစိတ်ပူပန်နေတာမဖြစ်ဘူးကိုလုံးနေတဲ့အလုံးနဲ့ပတ်သက်ပြီးတော့ဟုတ်ရဲ့လားမဟုတ်ဘူးလားဆိုတဲ့တွေးတော်တဲ့ဝိသိကိစ္စလည်းမရှိဘူးစိတ်ပင်မမှုလည်းမရှိတော့အဲ့ဒါနိဝရဏကင်းစင်သွားတယ်လို့ပြောတယ်နော်သမာဓိစွာနဲ့နိဝရဏကင်းစင်သွားတယ်သို့တော့ဓမ္မနုတ္တိဆိုတဲ့ဓမ္မကုံကိုအာယုံပြုတာနဲ့လောကီစနေရနိုင်လားလို့ဆိုတော့ဥပ္ပစာရဇာမရတယ်စံအစင်မရဘူးနော်စံဆိုတာအာယုံတစ်ခုပေါ်မှာစိတ်ဝင်စားနေတာအပနာဆံရောက်တဲ့အခါကျတော့ပို့ပြီးတော့ခိုင်ပါတယ်ပို့ပြီးတော့ခိုင်ပါတော့အဲ့လိုအပနာဆံတရားကမရောက်နိုင်ဘူးတဲ့ဘာဖြစ်လို့လို့ဆိုတော့တရားကုံဆိုတာလွန်သိမ့်မွေးတယ်သိမ့်မွေးတဲ့တရားကုံนี่ကိုအယုံပြုတ်ပြီးတော့စိတ်ဟာတမာတိဟာခိုင်ခိုင်ပါပါယက်တိနိုင်စွာမရှိတော့ကြရှိထိန်းတာနိုင်တဲ့အနေထားမရှိဘူးမရှိသည့်အတွက်ကြောင့်ပထမဇာဒုတိယဇာတတိယဇာဆိုတဲ့ဇာမျိုးတွေမရအောင်ဥပ္ပစာရဇာဆင့်တမန်စိတ်တည်ငြိမ်မှုတောင်တော့ရတယ်အဲ့ဒီရသွားတဲ့အခါမှာအဲ့ဒီကနေပြီးတော့ဝန္တပိတိဖြစ်တာကိုဝိပဿနာရှုရင်ယာနာတိအောင်ဖြစ်သွားနိုင်တာဒါကိုခြေခံပြီးတော့ဥပ္ပစာရဇာကနေပြီးတော့တတိဝိသုဒ္ဓိဖြစ်အောင်ဘယ်လိုဖြစ်အောင်လုပ်လဲယုံနံနေဘယ်လိုသွားတယ်လဲလို့ဆိုရင်စဉ်းစားလိုက်တယ်နော်တရားအထုတ်တယ်ဆိုတာစဉ်းစားရမှာပဲမစဉ်းစားရဘူးဆိုတာကာမဂုအာယုန်နေနဲ့ပတ်သက်ပြီးမစဉ်းစားရတာတရားနဲ့ပတ်သက်လာလို့ရှင်စဉ်းစားရဆိုတော့ဝန္တပိတိဖြစ်တယ်ဖြစ်တဲ့အခါမှာဩဝန္တပိတိဖြစ်နေတဲ့ဆိုကိုကိုတိုင်းသိလာတယ်အဲ့ဒီကိုကိုတိုင်းသိတဲ့ဝန္တပိတိဟာဘာကြောင့်ဖြစ်တာတုံးလို့အကြောင်းကိုရှာလိုက်တဲ့အခါဓမ္မကုံကိုအာယုံပြုလို့ဖြစ်တယ်လို့သူသိလာတယ်အဖြေထုတ်လာဓမ္မကုံကိုအာယုံပြုပြီးတော့ဖြစ်တယ်အဲ့ဒီဓမ္မကုံကိုအာယုံပြုတဲ့ဝန္တပိတိဟာပေပေါ်မှာအမိပြုဖြစ်တယ်လို့ဆိုရင်နှလုံးသားလို့ခေါ်တဲ့ဟရိယဝတ္ထုယုတ်ကိုဟရိယဝတ္ထုယုတ်လို့ခေါ်တဲ့ဟရိယဝတ္ထုယုတ်ဆိုတဲ့စိတ်ရဲ့ဖြစ်ရာနှလုံးသားပဲဖြစ်ဖြစ်အုံနောက်ပဲဖြစ်ဖြစ်ပေါ့ဟရိယဝတ္ထုယုတ်ကိုမိပြီးတော့ဖြစ်တယ်စဉ်းစားတာဒါလည်းပဲပုံသူတည်းရှိမှစဉ်းစားလို့ရမှာပေါ့နော်နမောစေဘုဒ္ဓတမရှင်နဲ့စဉ်းစားတယ်ပါအ ဲ့တော့တမန်အပြင်စဉ်းစားမယ်ဆိုရင်ဒီကရတကာယဆိုတဲ့ယုတ်ခန္ဓာကြီးကိုမိပြုတ်ပြီးယုတ်ခန္ဓာကြီးမရှိနေဖြစ်မှာမဟုတ်ဘူးယုတ်ခန္ဓာကြီးကိုမိပြုတ်ပြီးတော့ဒီဝန္တပိဋိစိတ်ကြီးဖြစ်တယ်လို့သိလာသိလာတဲ့အခါမှာယုတ်နဲ့နံနှစ်ခုဖြစ်လာတာဝန္တာရာကငါမဟုတ်ဘူးပိဋိတာဖြစ်တယ်ငါဝန္တာရာငါမဟုတ်ဘူးပိဋိတာဖြစ်တယ်ပိဋိဝန္တာရာကိုငါဝန္တာရဲလို့ပြောနေတယ်ဟုတ်ရုပ်တရားတန်တရားတွေဖြစ်တာဝန္တာပိဋိဆိုတဲ့နန္တရားဖြစ်တာဖြစ်တယ်လို့သိလာအဲ့ဒီပိဋိရလည်းပဲရုပ်တရားပေါ်မှာမိပြုတ်ပြီးတော့ဖြစ်တယ်တရားကုန်ကိုအယုံပြုရလို့တရားကုန်ဒီဟူသောအကြောင်းတရားကြောင့်ဖြစ်တဲ့ဆိုအကြောင်းအကျိုးတွေသိပြီးတော့ဖြစ်ပြီးတော့လည်းပြတ်သွားတယ်ထာဝရတည်နေတာမဟုတ်ဘူးအခုပစ္စုပ္ပန်မှာဖြစ်ပြီးပြတ်သွားသလိုပဲရှခင်ကလည်းဒီလိုဖြစ်ပြီးတော့ပြတ်တာပဲနောက်လည်းဒီလိုဖြစ်ပြီးတော့ပြတ်မှာပဲဆိုတာကိုစဉ်ញင်သုံးသပ်တတ်လာတယ်အဲ့ဒါကိုသမတနာညာလို့ခေါ်တယ်ပစ္စုပ္ပန်ကိုကြည့်ပြီးတော့အတိတ်တုန်းကလည်းဒီလိုဖြစ်ပြီးပြက်ခဲတာပဲ။နောက်လည်းဒီလိုဖြစ်ပြီးပြဲအောင်မှာပဲဆိုတာသဘောပေါက်လာ။နောက်ကြတော့တိုက်ရိုက်ပစ္စုပန်ဖြစ်တဲ့သဘောဝတရားတွေရဲ့ဖြစ်မှုနဲ့ပြတ်မှုကိုတည်တည်ချာချာပိုင်ပိုင်နဲ့နဲ့ညီသိလာရင်ဥရိယဗျာညံဖြစ်တယ်။အဲ့ဒီဥရိယဗျာညံရင့်တန်လာတဲ့အခါကြတော့ဖြစ်တာကိုမတွေ့တော့ပဲနဲ့အပြတ်တည်းကြီးပဲတွေ့လာတယ်။ပင်ကညံဖြစ်လာအဲ့ဒါဟာအနေစာသဘာဝရဲ့လမ်းဆုံးထိတ်ဆုံးရောက်လာတာဖြစ်တယ်။နော်အနေစာဝိပဿနာတရားထုတ်တဲ့ကမ္ဘာအနေစာတက္ကနာကအဓိကကြားတယ်ပေါ့။သို့သောအနေစာမြင်ဒုက္ခလည်းသဘောပေါက်သွားတယ်။နတ္တလည်းသဘောပေါက်သွားတယ်။ဒီလိုဆိုလို့လေ။ဘာဖြစ်လို့လို့ဆိုရင်ဒုက္ခဆိုတာမပြည့်လို့ဒုက္ခလို့ခေါ်တာ။အနတ္တဆိုတာအဲ့ဒီမပြည့်တာကိုမြင်အောင်လုံးနိုင်စွာမရှိလို့အနတ္တလို့ခေါ်တာအဲ့တော့အနေစာမြင်လိုက်တာနဲ့ဒုက္ခလည်းမြင်သွားတယ်အနတ္တလည်းမြင်သွားတယ်လက္ခဏာ၃မျိုးစလုံးဟာဆက်ဆက်နေတယ်လို့ဆိုလို့အဲ့ဒါဝိပဿနာဉာဏ်နဲ့မြင်သွားပြီးတော့နောက်ဆုံးမှာစိတ်အခြေအနေတွေကပြောင်းလာတယ်ဘယ်လိုပြောင်းလာလို့ဩအခုလိုဖြစ်ပြီးချက်ချင်းပြတ်သွားတာလေဆိုတော့ဖြစ်ပြီးတော့ပြတ်နေတာကြီးပဲတည်ပြနေတာတခါမှမရှိဘူးဆိုပြီးတာကြီးကကြောက်စရာကြီးပါလားလို့မြင်လာတယ်။ဘယညာဖြစ်လာ။ကြောက်စရာကြီးပါလား။ကြောက်စရာကြီးဆိုတော့အနေကြီးလိုက်တာလို့သဘောပေါက်လာတယ်။နော်ဘဝရှင်သန်မှုဆိုတာအနေကြီးလိုက်တာဖြစ်ပြီးပြတ်နေတာပဲ။အဒီနောညာစိတ်ပြတ်သွားတယ်နိဗ္ဗိဒညာညင်ငွေသွားတယ်။ညင်ငွေသွားတော့မုတ်စီတုကမြတာအဲ့ဒီမှာစကလုံးနှလုံးရှိတယ်မုံစီတူကမြတာဟုတ်ညကလေးနဲ့စလုံးနဲ့ဆင်းရဲတာကြတော့မုံစီတူကမြတာစလုံးနှလုံးဆင်းမုံစီတူကမြတာအဲ့ဒီမှာမုံစီတူဆိုတာလွတ်ချင်တာလောင်ကြိုင်နဲ့ကငဲ့ဟာထပ်ပေါက်ပဲရှာတာလွတ်ချင်ချုံနှောင်ခံရတဲ့ကြိုးချီခံရတဲ့ခွေရလည်းလွတ်ချင်အဲ့တော့လွတ်ချင်တာကပုစိတုကမှာလွတ်ချင်တယ်ဆိုတာကိုယ်ရထားတဲ့ခန္ဓာကြီးယုတ်တရားတွေနတ်တရားတွေဒါတွေကိုလွတ်ပစ်ချင်တယ်စုတ်ကဲ့မထားချင်တော့ပါတဲ့ဥပမာတူတော့စင်ငါချင်တဲ့ရေထဲမှာငုပ်ပြီးတော့ငါဖန်တာမြုံနဲ့မှတွေးလိုက်တဲ့ဟာကိုဖန်ပြီးတော့ဆုပ်လိုက်တဲ့အခါမှာလဲပင်ဆုပ်ပြီးတော့ငါကြီးလို့ထင်လိုက်တာအပေါ်မှကြီးလိုက်ကြီးလိုက်တဲ့အခါငါမဟုတ်ဘူးမွေးကြီးဖြစ်နေမွေးကြီးဖြစ်လာတော့ကြောက်စိတ်ဝင်တယ်လွတ်လိုက်ချင်တယ်အဲ့ဒါလက်ထဲမှာကြာကြာမထားချင်တော့လွတ်ချင်အဲ့ဒါမျိုးလိုပဲခန္ဓာငါးပါးကိုငါလို့ထင်နေရကနေပြီးတော့ဖြစ်ပြီးတော့ပြတ်သွားတာကိုမြင်လိုက်တဲ့အခါကျတော့လွတ်ပစ်ချင်တယ်အဲ့လိုလွတ်ပစ်ချင်တာကိုမုံစီတုကမြတာလို့ခေါ်တယ်လက်လွတ်လိုက်ချင်ပြီကိုင်းမထားကြတော့ကိုင်းတားရင်အနေရှိတယ်ဆိုတာသိလားအဲ့ဒါလို့လွတ်ချင်တာကိုမုံစီတုကမြတာလို့ခေါ်တယ် လွတ်ရမယ်ဆိုရင်လွတ်ရဘယ်လိုလွတ်ရင်ကောင်းမလဲဆိုတဲ့စဉ်းစားတာပဋိသင်္ခါညာသင်္ခါရတရားတွေပေါ်မှာသိပြီးတော့ကြောင်းညာမဆိုင်ပဲနဲ့စိတ်တည်ငြိမ်မှုရသွားတာသင်္ခါရဘက်ကညာဘယ်လုံးပဲလုံးလို့အဆိုင်လွင်လဲလွဲချော်သွားတယ်နော်အဆိုင်လွင်ညာပြစ်တဲ့ခါမှကြည့်သိကြိုးစားလို့ရှိရင်တာဂက်နဲ့ပြစ်မှတ်နဲ့လွဲသွားနိုင်သေးတယ်စိတ်တည်ငြိမ်ငြိမ်နဲ့အေးစစ်စစ်လုံးမှသူဟာတာဂက်ကိုမှတ်နိုင်စိတ်ဆိုင်လုံးအကျင့်လည်းမရဘူးစိတ်မဆိုင်ပဲနေရင်လည်းမရဘူးအဲ့တော့သင်္ခါရုပ္ပခါဆိုတာအဲ့ဒါကိုပြောတာစိတ်ငြိမ်သွားတယ်တည်ငြိမ်သွားတယ်တည်တည်ငြိမ်ငြိမ်စဉ်းစားပြီးတော့လှုပ်တာဖြစ်တယ်အဲ့လိုလှုပ်လိုက်တဲ့အခါကျတော့သင်္ခါရတရားရဲ့သဘာဝကိုသိပြီးသင်္ခါရတရားတွေနဲ့ပတ်သက်တဲ့ဆွဲလမ်းမှုတွေတွေ့တာမှုတွေကိုဖျက်ရှားပြစ်တဲ့မညာကနလို့မပြီးရင်ဖူပေါ်လာတယ်။နိဗ္ဗာန်ကိုတွေ့လာတယ်။အဲ့ဒါဝိပဿနာဉာဏ်ဆက်ဆက်နေ။ဒီဓမ္မနှုတ်တတိတရားကုံကိုအာယုံပြုရင်ကနေပြီးတော့အဲ့ဒါလိုဆက်နွယ်ပြီးတော့ဝိပဿနာနဲ့နိဗ္ဗာန်ထောင်ရောက်သွားတယ်နဲ့အဲ့လိုပြောတာနော်အဲ့လိုပြောတာ။ဒါလည်းကမ္မထံတပုတ်ပဲ။ဓမ္မနှုတ်တတိကမ္မထံလို့ခေါ်တယ်။အဲ့တော့ဒီဓမ္မနှုတ်တတိကမ္မထံကိုရင်နဲ့နှလုံးနဲ့ရောက်နေတဲ့အချိန်မှာအခုလို့ကြိုးကျေးဇူးတွေဖြစ်ပေါ်လာပြီးတော့တီးတဲ့ပို့ပြီးတော့ရရှိတာတွေဆိုတော့ကျတော့ပါတော့ကိုဟာကိုရင်နဲ့မှာတရားရောက်နေသည့်အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ဟာအကုသိုလ်တွေစဉ်းစားဖို့ခက်ခဲသွားတယ်ပေါ့လို့ဆိုရင်ရင်ထဲကတရားကရှိနေသည့်အတွက်ကြောင့်အကုသိုလ်လုပ်တွေမစင်စားတော့ဘူးကုသိုလ်လုပ်တွေပဲစင်စားတယ်တန်တရားဝကြည့်တယ်မှာပျော်တဲ့ဆိုတဲ့စိတ်အနေသွားတယ်ကာမဂုဏ်အာယုန်တွေကိုခံစားလို့တဲ့စိတ်တွေလည်းပျော်သွားတယ်လူအားလိမ့်မလားဆိုတာတွေမလုပ်တော့ဘူးအကုသိုလ်လုပ်တွေမလုပ်တော့ဘူးလူစိတ်အပြောင်းသွားတယ်အဲ့လိုဆိုလို့တာနော်အကျိုးတရားကကိုယ်စိတ်ကိုပြောင်းသွားတာဒါလက်တွေ့အဖြစ်လည်းပဲအတတရားအတိမြတ်စွာဘုရားဟောတဲ့တရားကိုသိတဲ့ပုဂ္ဂိုလ်အားလည်းဘဝမှာစိတ်ဓာတ်တွေကပြောင်းလဲသွားကြတယ်။ခတိုင်းလူမနေတတ်မထိုင်နိုင်လောဘကြီးတာတို့ဒေါသကြီးတာတို့မဖြစ်ပဲနဲ့ကိုယ့်ကိုယ်ကိုစဉ်းစားတတ်ပြီးတော့တည်တည်ငြိမ်ငြိမ်နေတတ်သွားတယ်ဆိုတာတော်တော်များများလူတွေဟာတရားလိုက်စားတဲ့ပုဂ္ဂိုလ်တွေရဲ့ပြောင်းလဲမှုတွေဆာရှိတယ်ပေါ့။ဒါကြောင့်ဒီဓမ္မနုဒ္ဓတိကမ္မထံဟာနိဗ္ဗာန်တည်အောင်ပို့တဲ့ကမ္မထံဖြစ်လို့ဓမ္မနုဒ္ဓတိဘာဝနာအတွက်ယသဗျာကတရားကုန်တော့6ပါးကိုဟောကြတာဖြစ်တယ်ဆိုတာသိရှိပြီးတရားချစ်ခင်သူတော်စေပရိသတ်ပေါင်းတို့ဓမ္မရဲ့ဂုဏ်ကိုအာယုံပြုပြီးတော့မိမိတို့ယဉ်တဲ့နှလုံးထဲမှာဖြစ်တဲ့လောဘဒေါသမောဟတွေကိုရှော့ချနိုင်ပြီးနောက်ဆုံးနိဗ္ဗာန်တိုင်အောင်အကျိုးပြုနိုင်တဲ့ဓမ္မနုဒ္ဓတိဘာဝနာကမ္မထံကိုပွားများအထောက်နိုင်ကြပါစေကုန်သတည်းရှိတဲ့ချက်ရှင်ပြာဘုရားတပည့်တော်တို့သည်ဓမ္မတိညာဓမ္မတိညာရရှိမာတာလေရရှိမာတာလေနိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမြတ်မပြုနိုင်ပါသောကြောင့်မြတ်မပြုနိုင်ပါသောကြောင့်ဓမ္မတိညာဓမ္မတိညာရရှိစေရန်ရရှိစေရန်ဤတညာလေရေဓမ္မတိပိဓမ္မတိရှင်ကျင်ပါရှင်ကျင်ပါပြုလို့ကြ၍အဘဒါဒါနာဓမ္မဒါနာဓမ္မဒါနာတရားလူတော်ကိုတရားလူတော်ကိုပြေလူကြပါကုန်၏ပြေလူကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုယုတ်တိလေးမြတ်စွာယုတ်တိလေးမြတ်စွာမမတသာမမတသာအယုံထားလေအယုံထားလေနာကြကြပါကုန်၏နာကြကြပါကုန်၏တရားတော်မြတ်ကိုတရားတော်မြတ်ကိုတတ္တဝဝုထုတတ္တဝဝုထုအစွတ်သူတို့ဖြင့် ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသောဤကောင်းမှုသည
်
နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည
်
းဤကောင်းမှု၏ဘုရားကကိုအမိအဖာအဖိုးအဖွာဆွေမျိုးညာတိတို့အား ကုသိုလ်
အမ
ြဝေငါပါကုန်၏သန္တနာတော်ဆောင်နဲ
့
လောကဆောင်နဲ့တို့အား ကုသိုလ်
အမ
ြဝေငါပါကုန်၏သုံးသက်တပုံကျင်းဤကုန်သောလုံးစုံများစွာတတဝါတို့သည်ကုသိုလ်
အမြ
ကိုယ်စီရကြကုန်သည့်ဖြစ်၏ကိုယ်စိတ်နှစ်ပ
ါး
ချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည
်း
ကုသိုလ်အကြံ